အမေရိကန်နိုင်ငံသားဝန်ကြီးဟီလာရီကလင်တန်ဟာအင်ဒိုနီးရှားနိုင်ငံမှာရောက်နေပြီဖြစ်ပြီးတောင်တရုတ်ပင်လယ်ကနေပြည်တော်ပိုင်ဆိုင်မှုအငင်းပွားနေတာကိုဖြေရှင်းရေးစီးမစည်းကမ်းသတ်မှတ်ချက်ကိုသဘောတူကြဖို့အရှိတောင်ရှားနိုင်ငံတွေနဲ့တရုတ်နိုင်ငံတို့ကိုတိုက်တွန်းနေပါတယ်။တောင်တရုတ်ပင်လယ်မှာတည်ငြိမ်မှုရှိဖို့နဲ့လွတ်လပ်စွာသွားလာနိုင်ရေထိန်းသိမ်းဖို့ရမှာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားအကျိုးစီးပွားရှိနေတယ်လို့ဂျကာတာမြို့တော်မှာတနင်္လာနေ့နှောင်းပိုင်းကဝန်ကြီးကလင်တန်ကပြောခဲ့ပါတယ်။တောင်တရုတ်ပင်လယ်ကကျွန်းတွေကိုပိုင်ဆိုင်တယ်လို့ပြောထားကြတဲ့နိုင်ငံတွေကတော့တရုတ်၊ထိုင်ဝမ်၊ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှားနဲ့ဘူနန်နိုင်ငံတို့ဖြစ်ပါတယ်။ကိုပိုင်ဆိုင်ကြောင်းပြောထားတဲ့အပေါ်အသာစီးရဖို့အင်အားအသုံးပြုတာမျိုးဒါမှမဟုတ်ချင်းချောက်တဲ့လူရမျိုးတွေကနေတဆင့်တင်းမာမှုပိုတိုးလာအောင်မလုပ်ကြဖို့တက်ဆိုင်ရာနိုင်ငံတွေကိုညစ်ကလင်နိုင်ငံကနှိုးဆော်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးမာတီနတလီဂါဝါနဲ့ပူးတွဲသတင်းစာရှင်းလင်းပွဲတွင်ဝန်ကြီးကလင်တန်ကအဲ့ဒီလိုပြောခဲ့တာပါ။နိုင်ငံသားဝန်ကြီးကလင်တန်ဟာအင်ကာနေမှာတရုတ်နိုင်ငံစီခီးစက်မှာဖြစ်ပြီးအဲဒီကနေတဆင့်အရှေ့တီမောနဲ့ဘူနန်နိုင်ငံတွေစီတွားရောက်မှာဖြစ်ပါတယ်။ခီးစဉ်ရဲ့နောက်ဆုံးခီးတစ်ထောက်ကတော့ APEC စီးပွားရေးခေါင်းဆောင်တို့ရဲ့အစည်းအဝေးတက်ရောက်မဲ့ရုရှားနိုင်ငံဖြစ်ပါတယ်ခင်ဗျာ။